ပါကစ္စတန်နဲ့အိန္ဒိယနယ်စပ်မှာနှစ်ဖက်တပ်တွေကြားစနေနေ့ညနှောင်းပိုင်းကအပြန်အလှန်ပစ်ခတ်မှုကြောင့်အနည်းဆုံးအရသား6ဦးနဲ့စစ်သား3ဦးသေဆုံးသွားပါတယ်။ဒါဟာအိန္ဒိယအစိုးရကကက်ရှမီးယားဒေသကိုယ်ပိုင်အုပ်ချုပ်ခွင့်ကိုပြီးခဲ့တဲ့ဩဂုတ်လထဲပြန်ရုပ်သိမ်းခဲ့ပြီးနောက်ပိုင်းအသေးအပြောက်အများဆုံးနေ့ဖြစ်တယ်လို့ဆိုပါတယ်။သေဆုံးမှုအရေအတွက်ဒီထက်များလာနိုင်တယ်လို့ခန့်မှန်းနေကြပါတယ်။အရသားတွေကိုပြစ်မှတ်ထားပြီးအိန္ဒိယဘက်ကအကြောင်းမဲ့ပစ်ခတ်တိုက်ခိုက်တာဖြစ်တယ်လို့ပါကစ္စတန်စစ်တပ်ကပြောပါတယ်။ပါကစ္စတန်ထိန်းချုပ်ထားတဲ့ကက်ရှမီးယားနယ်မြေထဲမှာကိုအရသား၄ဦးနဲ့စစ်သား2ဦးသေဆုံးခဲ့ပြီးပါကစ္စတန်စစ်သား2ဦးနဲ့အရသား5ဦးဒဏ်ရာရခဲ့တယ်လို့ဆိုပါတယ်။